မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်မှာအစိုးရအနေနဲ့အရေးယူလိုက်နာဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တောမတ်စ်အိုဟေးကင်တာနာကတိုက်တွန်းလိုက်ပါတယ်အထူးသဖြင့်တော့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်တဲ့တာဝန်ရှိသူတွေကိုပေါ်ထုတ်အရေးယူဖို့အရေးကြီးတယ်လို့ပြောပါတယ်မစ္စတာကင်တာနာနဲ့ဆက်သွယ်မေးမြန်းထားတဲ့ကုသညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်ပြည်ပခစုံစမ်းရေးကော်မရှင်ရဲ့အစီအစဉ်စာဟာပြီးခဲ့တဲ့တနင်္လာနေ့ကထွက်လာခဲ့ပြီးတဲ့နောက်အစီအစဉ်စာပါအကြံပြုချက်တွေကိုပြန်လည်သုံးသပ်ပြီးတော့လူခွင့်ကုစလေမစ္စတာကင်နာနာကမနေ့ကသူ့ရဲ့အမြင်တွေကိုထုတ်ပြန်သွားတာပါအစီအစဉ်စာပါအကြံပြုချက်တွေကိုသူကြိုဆိုလိုက်ပြီးတော့ဒီပေါ်မှာအစိုးရပိုင်းအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်ပြီးဖို့မစ္စတာကင်နာနာကတိုက်တွန်းပါတယ်အထူးသဖြင့်ကတော့ဒီရခိုင်ပြည်နယ်အကြမ်းဖက်မှုတွေအတွင်းမှာပြည်နယ်တာဝန်ရှိသူတွေကိုယ်တိုင်ကမွတ်စလင်လူမှုအတိုင်းဝိုင်းကိုပြစ်မှတ်ထားပြီးတော့လူခွင့်ကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေသူရရှိထားတဲ့အကြောင်းပြောပါတယ်။ဒါကြောင့်မလို့အာနာဝိုင်းနေတာဝန်ရှိသူတွေရဲ့လုပ်ရက်ကိုရေးယူဖို့ပို့ပြီးတော့ရေးကြည့်တယ်လို့မစ္စတာကင်နာနာကထောက်ပြပါတယ
်။ I think that the report has a positive recommendations that has to be implemented by the government. But I am concerned.
စီးင်ခန်းစားပါအကြံပြုချက်တွေကအပြုသဘောဆောင်ပါတယ်။ဒါတွေကိုအစိုးရကလက်တွေ့အကောင့်ထဲပေါ်ရမှာပါ။တစ်ချိန်တည်းမှာကျွန်တော်စိုးရိမ်မိတာကတော့အာနာဝိုင်းတွေရဲ့တာဝန်ရှိမှုကျူးလွန်မှုတွေကိုဥပဒေကင်းလွတ်ခွင့်ပေးတာတွေမဖြစ်စေဖို့အရေးကြီးကင်တွယ်ဖြေရှင်းဖို့ပါဒီဖြစ်ရကြောင်းလူတွေအများကြီးတည်ဆုံးခဲ့သလိုဖမ်းခံထားရသူတွေလည်းရှိပါတယ်ဒါကြောင့်အစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်မဲ့အခြေအနေမျိုးဖန်တီးလှုပ်ဆောင်ဖို့လိုပါတယ
်အကြံပြုချက်တွေထဲမှာစိုးရိမ်စရာအခြေအနေတွေကိုလည်းသူကထောက်ပြပါတယ်အဓိကချက်ကဒီရခိုင်နဲ့ရိုဟင်ဂျာလူမှုအတိုင်းအဝိုင်းနှစ်ခုကိုခွဲထားဖို့ဆိုတဲ့ကိစ္စပါအဲ့ဒီဒေသတွင်းကမွတ်စလင်တွေလူလလတ်သွာလာခွင့်တွေကိုကန့်သက်ထားတော့မယ်လို့မစ္စတာကင်နာနာကမြင်ပါတယ်။မွတ်စလင်တွေကိုထားတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာဆိုးဝါးနေတာကြောင့်အလျင်မြန်ပဲဒီအခြေအနေကိုကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့မစ္စတာကင်နာနာကယူဆပါတယ
်။ The danger is that this policy becomes permanent and then there is no space to really
အနည်းကြီးတာကတော့မြန်မာနိုင်ငံမှာဒီမူဝါဒကိုကျင့်သုံးလာပြီးရင်တော့လူမှုအတိုင်းအဝိုင်းတွေအကြားပြန်လည်တင့်မြတ်ရေးနဲ့လူအဖွဲ့အစည်းမှာသာသာတာဖြစ်အောင်လှုပ်ဆောင်မှုလုံးလုံးမရတဲ့အခြေအနေပါဒါပြဿနာပါလူသားယက်တီမှုဆိုင်ရာအကျင့်တဲကြုံနေရတာတွေကိုဘယ်လိုကင်တွယ်မလဲဆိုတာစိုးရိမ်ရပါတယ်ရခိုင်မှာရှိတဲ့အဲ့ဒီကဒုက္ခသည်စခန်းတွေကိုကျွန်တော်ရောက်ခဲ့ပါတယ်အခုဆိုမိုးရသည်စပါတော့မယ်ကော်မရှင်ရဲ့အကြံပြုချက်မှာတော့လူသားယက်တီမှုအကျင့်တဲပြဿနာရှိတာကိုထောက်ပြထားပါတယ်ဒါပေမဲ့ဒီပြဿနာကိုအရေးကြီးအလျင်မြန်ကင်တွယ်ဖြေရှင်းဖို့လိုနေပါပြီ
အစိုးရအာဏာပိုင်အနေနဲ့ဒီလူမှုအတိုင်းအဝိုင်းနှစ်ခုပြန်လည်ပေါင်းစည်းနိုင်ဖို့အစီအစဉ်တွေချပြီးတော့ဒုက္ခသည်တွေကိုလည်းပြန်လည်နေရာချထားရေးစီစဉ်ဆောင်ရွက်ဖို့မစ္စတာကင်နာနာကတိုက်တွန်းခဲ့ပါတယ်။မစ္စတာကင်နာနာဟာကော်မရှင်ရဲ့စင်ငန်စာတစ်ခုလုံးကိုတော့ဖတ်ရသေးတာမဟုတ်ပါဘူး။ဘာသာပြန်ရရှိထားတဲ့ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်မှာပဲသူ့ရဲ့သုံးသပ်ချက်ကိုထုတ်ပြန်တာလို့ဆိုပါတယ
်။ My statement and this opinion is in respect to the recommendations, only the recommendations.
ကျွန်တော်ရဲ့အခုထုတ်ပြန်ချက်ကကော်မရှင်ရဲ့အကြံပြုချက်တွေအပေါ်မှာပဲသုံးသပ်ထားတာပါဒါကြောင့်အစီရင်ခံစာတစ်ခုလုံးကိုဘာသာပြန်ပြီးဖတ်ရှုဖို့လိုပါတယ
်ဒီအစီရင်ခံစာတစ်ခုလုံးမှာဘင်္ဂါလီဆိုပြီးတော့အသုံးနှုန်းကိုပဲသုံးစွဲတာကြောင့်မလို့လူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတော့ရှိပါတယ်မစ္စတာကင်နာနာကတော့ဒီအသုံးနှုန်းကိစ္စထက်အစီရင်ခံစာပါအနှစ်သာရကပို့ပြီးတော့အရေးကြီးလိမ့်မယ်လို့သူကယူဆပါတယ
် They are not using the term Rohingya because
ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကဖွဲ့စည်းပုံထဲမှာမပါဝင်တာကြောင့်ဖြစ်နိုင်ပါတယ်။ဒါပေမဲ့အဲ့ဒီလူမှုအတိုင်းအဝိုင်းဟာမြန်မာနိုင်ငံမှာရှိတာပါ။သူတို့ကိုသူတို့ရိုဟင်ဂျာလို့သုံးပါတယ်။ဒါကြောင့်သူတို့ရဲ့ကိုယ်ပိုင်လက္ခဏာကိုတော့အတိအမှတ်ပြုသင့်တာပေါ့။ဒါပေမဲ့လည်းဒီအစင်ခံစားနဲ့အကြံပြုချက်ရဲ့အနှစ်သာရကပိုအရေးကြီးပါတယ
်။မြန်မာလူအစင်ခံစားထဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့သုံးသင့်မသင့်အကျေတဝင့်ရှင်းထားတာပါဝင်ပါတယ်။မစ္စတာကင်နာနာကတော့ဒီရခိုင်ဒေသမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုခွဲခြားဆက်ဆံမှုဟာလူမှုအတိုင်းအဝိုင်းနှစ်ခုကြားအကြမ်းဖက်မှုတွေကိုဖြစ်စေတဲ့အကြောင်းတရားဖြစ်တယ်ဆိုပြီးတော့သူကထောက်ပြခဲ့ပါတယ်။ဒါကြောင့်လည်းနိုင်ငံမဲ့ဖြစ်နေကြတဲ့ရိုဟင်ဂျာရေအတွက်၈သိန်းဟာခွဲခြားဆက်ဆံခံရတာလူခွင့်ရေးချိုးဖောက်ခံရတာတွေရင်ဆိုင်နေရတယ်ဆိုပြီးတော့သူကပြောပါတယ်။ပြီးခဲ့တဲ့2012ခုနှစ်ဇွန်လနဲ့အောက်တိုဘာလအတွင်းကရခိုင်ပြည်နယ်အတွင်းကဒီဘာသာရေးအကြမ်းဖက်မှုတွေကြောင့်လူ200နီးပါးသေဆုံးခဲ့ရပြီးတော့ဒီအခြေအနေတွေကိုစုံစမ်းဖို့ဆိုပြီးတော့သမရဦးသိန်းစင်ကနေပြီးတော့28ဦးပါတဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ